to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2020ခုနှစ် January လ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ1925 32ပထမနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာကြမှာပဲတရုတ်နိုင်ငံရောက်နိုင်ငံခြားသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့စတင်ပြန်ခေါ်ထုတ်နေပါပြီမြန်မာနိုင်ငံပေါ်လူမျိုးတော်တပ်ဖြတ်မှုဆွဆွဲခြင်းနဲ့တရားစွဲထားတဲ့အမှုတွေဒီနေ့ဇူလင်လကဆက်လို့ရှောက်လဲချက်ပြီးကို ICJ နိုင်ငံတရားရုံးကကြီးညာပါရဲ့ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောက်နဲ့တူကြီးညာပေးသွားမှာပါ
အဲ့လိုနိုင်ငံတကာသတင်းတွေပြီးနောက်ဆက်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်မှုတွေကိုနီးလန်းတကျဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကအခုလိုတိုက်တွန်းပါတယ
် It was a mistake I believe on the part of the Myanmar authorities in 2017 not to allow more
ဒီလိုသတင်းလွှာနဲ့ဒုက္ခရင်ပြည်နယ်ထဲမိုင်းပေါက်ကွဲလို့အစိုးရစစ်ဖက်အစီအမံရရှိတူကြဆုံသွားတာကိုနှစ်ဖက်ပြောခွင့်ရသူတွေနဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရဖို့ရှိပါတယ်။ရခိုင်လက်နက်ကိုင်ဖွဲ့ AA ကဖမ်းထားတဲ့ Mitel ဒီကုမ္ပဏီဝန်ထမ်းနှစ်ဦးကိုဒီကနေ့ပဲ AA ဘက်ကပြန်လွှတ်ပေးလိုက်ပါတယ်။မန္တလေးတက္ကသိုလ်စားတောက်ဆိုင်တန်းကိုတင်တာမခေါ်ပဲနှိစက်သူကိုဆောက်လုပ်ခွင့်ပေးခဲ့တဲ့မန္တလေးတိုင်းပါမောက်ခချုပ်ကိုငြိမ်းစားပေးခတ်လိုက်ရတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေပြီးနိုင်ငံတော်များကတရုတ်နိုင်ငံကိုခီးသွွာလာပြီးပုံမူတင်းကျပ်လာခြင်းမှာပဲတရုတ်နိုင်ငံရောက်နိုင်ငံခြားသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစပြန်ခေါ်ထုတ်နေပါပြီ။ virus ပိုးစတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တိုကျိုမြို့တော်ဟန်နရာလေးစိတ်ကိုဆင်းလုံးကချင်းလင်ရင်ဒီစင်းနဲ့ပြန်ခေါ်လာတာပါ။ဒီထက်က၄ဦးကိုတော့နေထိုင်မကောင်းဖြစ်ရာကစေရုံတင်ခဲ့ရပါတယ်။လေမထွက်ခင်အချိန်ကနေခီးစဉ်တခြားလုံးခီးစဉ်တွေကိုစောင့်ကြည့်စစ်ဆေးဖို့စစ်ဘက်ဆိုင်ရာဝန်ထမ်းတွေလည်းလိုက်ပါခဲ့ကြတာပါ။စင်လုံးကလေရင်ဒီစင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့အလက်စကာပြည်နယ်အန်ကာရက်ဂျ်မြို့ကိုရောက်ရှိလာပြီးကျန်းမာရေးအခြေအနေစောင့်ကြည့်စစ်ဆေးဖို့စီစဉ်ထားတဲ့အကြောင်းလေး AP သတင်းကဖော်ပြပါရယ်။ဩစတြေးလျ၊နယူးဇီလန်၊ပြင်သစ်၊ရုရှားပါဝင်တခြားနိုင်ငံတွေကလည်းဝူဟန်မြို့မှာရောက်နေတဲ့နိုင်ငံသားတွေကိုဒီသတင်းပတ်သက်ပြန်ခေါ်မယ်အကြောင်းပြောဆိုထားတာပါ။တရုတ်နိုင်ငံမှာသေဆုံးသူရေအတွက်တိုးလာသလိုကူးစက်သူရေအတွက်ကလည်း 9,900 ကျော်အထိရှိပါပါပြီ။ဒါဆိုရင်2003ကလူ800လောက်သေဆုံးရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာစားစရောကဖြစ်ခြင်းကကူးစက်သူရေအတွက်တည်းပုံများနေပါရဲ့။အာဏာပိုင်တွေကတော့ဝူဟန်မြို့မှာအဝင်အထွက်သွားလာမှုတွေကိုတားမြစ်ထားပြီးရောဂါမပြန့်ပွားအောင်ထိန်းချုပ်နိုင်မှုလဲကြိုးပမ်းနေကြတာပါ။ဝူဟန်မြို့ရှိရာဟူပေပြည်နယ်တွေကမြို့တော်များမှာလည်းသွားလာလို့ရှာမှုတွေကိုကန့်သတ်ထားတာပါ။ဝူဟန်မြို့မှာကူးစက်သူလူနာတိုးလာနေတဲ့အတွက်စီးရုံတွေတစ်ခုကိုလည်းအာဏာပိုင်တွေအမြန်တိစောက်နေကြပါရဲ့။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ130ထက်မနည်းရှိနေချိန်မှာနိုင်ငံတကာလေကြောင်းလိုင်းတချို့ကတရုတ်နိုင်ငံကိုပြန်တမ်းတဲ့ခီးစဉ်တွေကိုစတင်ရပ်ဆိုင်းနေကြပါတယ်။တရုတ်ကနေလာသမျှနဲ့တရုတ်ကိုသွားသမျှလေယာဉ်ခီးစဉ်အားလုံးယာယီရပ်ဆိုင်းထားတယ်လို့ပထမဆုံးကြေညာတာကတော့ British Airways လေကြောင်းလိုင်းဖြစ်ပါတယ်။ခီးစဉ်တွေနဲ့လေယာဉ်မှူးရန်တို့ရဲ့လုံခြုံရေးဟာဦးစားပေးဖြစ်တဲ့အတွက်အဆင်မပြေဖြစ်တဲ့အပေါ်တောင်းပန်တယ်လို့ BA ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာလေကြောင်းလိုင်း MAI ကလည်းတရုတ်မြို့ဆယ်မြို့ကိုအသွားပြန်ပြေးဆွဲနေတဲ့ခီးစဉ်တွေကိုဇန်နဝါရီလ31ရက်ကစပြီးရပ်ဆိုင်းတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါရီမကမန္တလေးမြို့ကနေတရုတ်နိုင်ငံကမြို့တွေကိုပြန်တမ်းပြေးဆွဲနေတဲ့တရုတ်လေကြောင်းလိုင်းတွေရဲ့လေယာဉ်ခီးစဉ်တွေကိုလည်းယာယီဖျက်သိမ်းထားပါတယ်။အင်ဒိုနီးရှားနိုင်ငံက Lion Air Group ကလည်းစနေနေ့ကစပြီးတော့တရုတ်နိုင်ငံကိုအသွားပြန်ခီးစဉ်တွေကိုအချိန်ကန့်သတ်မရှိရပ်ထားမယ်လို့ကြေညာပါတယ်။ဟောင်ကောင်က Cathay Pacific လေကြောင်းလိုင်းကလည်းခီးစဉ်တွေချော့ချခဲ့ပါတယ်။တခြားအာရှနဲ့ဥရောပလေကြောင်းလိုင်းတွေကလည်းခီးစဉ်တွေကိုရှော့ချတာရှိတယ်လို့တချို့ကလည်းရန်နာထားကြပါတယ်။အခုလိုမျိုးနိုင်ငံတကာလေကြောင်းလိုင်းတွေကတရုတ်ကိုပြန်တမ်းတဲ့လေယာဉ်ခီးစဉ်တွေဖြတ်နေကြတယ်လို့ American, Britain, Germany အပါအဝင်နိုင်ငံတချို့ကလည်းသူ့နိုင်ငံသားတွေကိုတရုတ်နိုင်ငံကိုမလိုအပ်ရင်ခီးမသွားကြဖို့ခီးသွားအကြံပြုချက်တွေထုတ်ပြန်ထားကြပါတယ်။ Papua New Guinea ကျွန်းနိုင်ငံကတော့အာရှကလာသမျှခီးတဲ့အားလုံးတရုတ်ကိုမှနိုင်ငံနဲ့ဝင်ခွင့်မပြုဘူးလို့ကြေညာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုရှိတယ်လို့ကြေညာထားတဲ့နိုင်ငံပေါင်း15နိုင်ငံခန့်ထဲမနေရှိနေတဲ့မှာတရုတ်အစိုးရကလည်းပြည်ပခရီးထွက်မဲ့တရုတ်နိုင်ငံသားတွေကိုခီးစဉ်ဆိုင်းထားကြဖို့တိုက်တွန်းထားပါတယ်။ American က Apple နည်းပညာကုမ္ပဏီအပါအဝင်နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေကလည်းသူတို့ဝန်ထမ်းတွေတရုတ်နိုင်ငံခီးသွားလာမှုကိုယာယီဆိုင်းထားကြပါတယ်
။ Africa နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ မလွဲမသွေကျေးဝါးနိုင်တယ်လို့ချမ်းကျင်သူတွေခံမှန်းနေတဲ့အတွက်ကြိုတင်ပြင်ဆင်နေပါတယ်။အာဖရိကတိုင်းနဲ့တရုတ်နိုင်ငံကြားစီးပွားရေးဆက်ဆံရေးနဲ့အသွားအလာများလာတဲ့မြန်မာယောဂပိုကူးစက်မှုနဲ့ကျေးဝါးရင်ကုသပေးနိုင်မှုပြင်ဆင်ထားတဲ့အကြောင်းလေးချမ်းကျင်သူတွေတိုက်တွန်းနေတာပါ။တရုတ်နိုင်ငံဟူဝမ်မြို့ကတိုက်သူတစ်ခုကပြန်လာတဲ့အီသီယိုးပီးယားကျောင်းသား၃ယောက်နဲ့တရုတ်ကျောင်းသားတစ်ယောက်ကိုကျန်းမာရေးအနေနဲ့အတွက်ကြိုတင်ကာကွယ်ဖို့တည်ထောင်ခွဲထားတဲ့အကြောင်းလေးအီသီယိုးပီးယားကမနေ့ကပဲကြေညာပါတယ်။ကျောင်းသား၄ယောက်ကိုဒေသိမှာစစ်ဆေးစဉ်၆ဆုပ်ပြီးလေကြောင်းနဲ့နာနေတာအပါအဝင်မတင်ငါစရာယောဂလက္ခဏာတွေ့ရကတားဆီးပြီးတည်ထောင်ခွဲထားခဲ့တာပါ။အီသီယိုးပီးယားကျန်းမာရေးဝန်ကြီးဌာနကတော့ကမ္ဘာကျန်းမာရေးဖွဲ့ WHO နဲ့ဆက်သွယ်ဆောင်ရွက်တာအပါအဝင်ဇန်နဝါရီလ၃ရက်နေ့ကအသစ်ဖြစ်အောင်ပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။အီသီယိုးပီးယားနိုင်ငံအဖြစ်ကင်ညာနိုင်ဂျီးရီးယားနဲ့ယူဂန်ဒါနိုင်ငံတွေမှာဟိုဝမ်မြို့ကလာတဲ့လူတွေကိုကျန်းမာရေးအတွက်စောင့်ကြည့်စစ်ဆေးနေပါတယ်။ဇင်မာဝေနိုင်ငံက WHO ကိုယ်စားဒေါက်တာအဲလက်စ်ကာဆာရီစီယာကတော့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေကြီးညာမှထားသေးပေမဲ့စောင့်ကြည့်စစ်ဆေးရတွေကုသမှုတွေတည်ထောင်ခွဲထားပြီးစစ်ဆေးရတွေနဲ့ကူးစက်ခံရတယ်လို့မတင်ငါလူတွေကိုဆက်လက်စစ်ဆေးသွားဖို့အကြံပေးထားတဲ့အကြောင်းပြောပါရတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာရောက်နေတဲ့အာဖရိကနိုင်ငံတွေကကျောင်းသား6,000လောက်ကလည်းကျောင်းတွေပိတ်ထားရတဲ့အတွက်စာမတင်ရတာတော်တော်ကွင်မရတာမျိုးတွေလို့အခက်အခဲတွေနဲ့ကြုံနေရပါတယ်။
ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်နှစ်ဖက်ကနေဦးလျှောက်ထားချက်တွေပေးဖို့ ICJ တရားရုံးကရက်တမှတ်လိုက်ပါတယ်။ဂမ်ဘီယာဘက်ကအမှုအတွက်အခုနှစ်ဇူလိုင်23ရက်နေ့မှာစတင်လျှောက်ထားရမှာဖြစ်ပြီးတော့မြန်မာနိုင်ငံဘက်က2022ခုနှစ်ဇန်နဝါရီ25ရက်နေ့မှာခြေပလျှောက်ထားချက်ပေးရမယ်လို့တရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံကဒီသဘောတူညီချက်ကိုဖောက်ဖျက်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲထားတာဖြစ်ပါတယ်။ဒီအမှုအတွက်ကြားနာမှုမစတင်ခင်မှာလူမျိုးရုံးတပ်ဖြတ်မှုအခြေအနေတားဆီးရေးကြားဖြတ်အစီအမံတွေကို ICJ တရားရုံးကဇန်နဝါရီ23ရက်နေ့ကချမှတ်ခဲ့ပါတယ်။အရေးပေါ်ကြားဖြတ်ဆောင်ရွက်ရမယ့်အချက်၄ချက်ကိုတရားရုံးကဆုံးဖြတ်ချမှတ်ခဲ့တာမှာမြန်မာစစ်တပ်အပါအဝင်တပ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်တားဆီးရေးလူ့ခွင့်ရေးချိုးဖောက်တဲ့အထောက်အထားတွေထိန်းသိမ်းထားရေးမြန်မာဘက်ကတိုးတက်မှုအခြေအနေကိုအစိုးရခံစားတင်ရေးစတဲ့အချက်တွေပါဝင်ပါတယ်။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဒီဆုံးဖြတ်ချက်တွေကိုမှတ်သားထားမယ်လို့တုံ့ပြန်ထားပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီ American တန်မြန်မာပိုင်းအစီအစဉ်ရဲ့ပုံလုံးနဲ့ညဘက်သတင်းတွေဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာဆစ်ဆင်းနေတဲ့ထက်လွတ်တော်မှာဒီနေ့မှတော့ထက်လွတ်တော်မှတ်တည်မြင်းမြန်းကြမှာပါသမ္မတကိုရေးယူရေးအောက်လွတ်တော်မှတ်တည်ရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားရလောက်တာမရှိတဲ့အကြောင်းအကျိုးဆောင်ရှင်းနေတဲ့ရှောက်လဲချက်တွေကိုသတင်းတစ်ပတ်နှိပါကြနားထောင်ခဲ့ပြီးတဲ့နောက်လွတ်တော်မှတ်တည်မြင်းမြန်းမှလည်းဖြစ်ပါတယ်သမ္မတရဲ့ Republican Party ကအမှတ်တင်တဲ့ဒီမိုကရက်ကိုယ်စားလှယ်ရဲ့စာရင်းနဲ့ရေးထားတဲ့မိဘတွေကိုတော့တရားခွင်ကိုကြီးကြပ်နေတဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်ကဖတ်ပြန်မှာပါဒီလိုဖြစ်စောင်းနေတဲ့အောက်လွတ်တော်ကိုယ်စားလှယ်နဲ့သမ္မတရဲ့အကျိုးဆောင်ရှင်းနေဖွဲ့ကိုမင်းမြန်းတဲ့မိဘတွေကိုဖြည့်ချဖို့အတွက်အချိန်ကိုတော့ကတ်တတ်မထားပါဘူးမင်းမြန်းတဲ့လုပ်ငန်းစဉ်မနက်ဖြန်တိဆက်ရှင်နေမှာဖြစ်ပြီးဒီနောက်မှာတော့တရားခွင်မှာတက်တွေကိုစစ်ခေါ်မင်းမြန်းခွင့်ပေးသင့်မသင့်ဆုံးဖြတ်သွားမှာပါတိုက်ခန့်ဒီမိုကရက်တွေကတက်တွေစစ်ခေါ်ဖို့တောင်းဆိုနေတာကိုဟန်တားနိုင်မှုရီပက်ဘလီကန်ဘက်ကကန့်ကွက်ရမယ်မဲရည်အတွက်အလုံလောက်မရှိသေးတဲ့အကြောင်းလဲထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်ကမနေ့ကလည်းပြောထားပါတယ်မက်ကွန်နယ်နဲ့သမ္မတရဲ့ဥပဒေကြိုးဆောင်ဖွဲ့လို့ကတော့အင်ဂျီရောမျိုးသားလူမျိုးရေးအချံပေးရရှိအောင်ဂျွန်ပေါ်တန်ပါဝင်တက်တည်ကိုစစ်ခေါ်ဖို့တောင်းဆိုနေရတယ်ကိုလက်မခံဘဲညှင်းဆန်ထားတာပါအမျိုးသားလူမျိုးရေးအချံပေးအောင်ပေါ်တန်ကတော့မကြခင်ထုတ်ဝေမဲ့သူ့ဆောက်ထဲမှာသမ္မတထရန့်ဟာနိုင်ငံရေးအကျိုးပြန်ရအောင်ယူကရိန်းကိုစီးရေးကူညီဆန့်ကျင်ထားဖို့သူတရညွှန်ကြားခဲ့တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်
။အရှေ့လယ်ပိုင်းဒေသငြိမ်းချမ်းရေးအတွက်အမေရိကန်သမ္မတထုတ်ပြန်တဲ့အစီအစဉ်အပေါ်ပါလက်စတိုင်းနဲ့အာရဗ်နိုင်ငံတို့ချို့ကပယ်ချခဲ့ကြပါတယ်။အစီအစဉ်ထဲမှာဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသမှာပါလက်စတိုင်းနိုင်ငံထူထောင်ရေးပါဝင်ပေမဲ့ဂျူးခြေချနေရာတွေကိုအစ္စရေးပိုင်အဖြစ်သတ်မှတ်ပေးမှဖြစ်ပါတယ်။ဂျေရုဆလမ်မြို့တစ်ခုလုံးနီးပါးကိုလည်းအစ္စရေးရဲ့ထိန်းချုပ်မှုအောက်မှာထားပြီးပါလက်စတိုင်းမြို့တော်အစ်ကိုအရှေ့ဂျေရုဆလမ်မြို့ပြင်နားမှာသတ်မှတ်မယ်လို့အင်္ဂါနေ့ ကသမ္မတဒေါ်နယ်ထရမ့်ကြေညာခဲ့တာပါသမ္မတထရမ့်ရဲ့ရာဇဝတ်နှစ်တစ်ခုမှာအကောင်းဆုံးသဘောတူညီချက်လို့ဆိုတဲ့အဓိပ္ပာယ်မရှိတဲ့ဒီအစီအစဉ်ကိုအချိန်တစ်ထောင်ငင်းတယ်လို့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်စ်ကတုံ့ပြန်ပါတယ်ဂျော်ဒန်ရဲ့နောက်ဖက်ကမ်းရမာလာမြို့မှာလည်းဆန္ဒပြသူများနဲ့ချီကန့်ကွက်ဆန္ဒပြခဲ့ကြပါတယ်တူရကီနိုင်ငံမှာလည်းအန်ကာရာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံနဲ့အစ္စတန်ဘူမြို့မှာရှိတဲ့ကောင်စစ်ယုံတွေရှိမှဆန္ဒပြခဲ့ကြပါတယ်။အစ္စရေးနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရထားတဲ့ဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကလည်းနှစ်နိုင်ငံအတူရှင်တွဲတည်ရှိမဲ့အစီအစဉ်မှာဂျူးအခြေချပိုင်နက်တွေပြန်ရဖို့တောင်းဆိုနေတဲ့ပါလက်စတိုင်းတို့ရဲ့တောင်းဆိုမှုကိုအတိအမှတ်ပြုဖို့လိုတယ်လို့တုံ့ပြန်ခဲ့ကြပါတယ်။အမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဆာအုဒီအာရေဗျနိုင်ငံကတော့အမေရိကန်ရဲ့အစီအစဉ်ကိုတုံ့တက်နေပြီးမျှတပြီးပါလက်စတိုင်းကိစ္စအလုံးစုံပါဝင်တဲ့အဖြေရမဲ့လမ်းမှန်သမျှထောက်ခံမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူနဲ့အတူသမ္မတထရမ့်ကသူ့ရဲ့အရှိလက်အပိုင်းငင်းငယ်ရေးအစီအစဉ်ကိုအိမ်ယူရမှာအင်ကာနီကကြေညာတဲ့ပွဲကို UAE, Bahrain နဲ့ Oman နိုင်ငံတို့ကအမေရိကန်ဆိုင်ရာတအမတ်ကြီးတွေတက်ရောက်ခဲ့ကြပါတယ်။ရေရှည်ခံတဲ့အဖြေအခိုင်အမာရဖို့တက်ဆိုင်သူအားလုံးကြားသဘောတူညီမှုရဖို့လိုတယ်လို့ UAE တမကြီးကပြောကြားခဲ့ပါတယ်
။ကရီးယားမက္ဆီကိုနိုင်ငံနဲ့ကွန်ဒွေးဆိုင်ရာသဘောတူညီချက်အတွက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီနေ့လက်မှတ်ရေးထိုးမှာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်တုန်းကသမ္မတယူကောက်ဘွတ်အတွက်မဲဆွေရမှာအဓိကကိစ္စတစ်ခုဖြစ်အာရုံစက်ခဲ့တဲ့ကွန်ဒွေးသဘောတူညီချက်အတွက်ကိုလက်မှတ်ရေးထိုးဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းလွတ်တော်မှာအဓိကနိုင်ငံရေးပါတီနှစ်ခုကအတည်ပြုခဲ့တဲ့သဘောတူညီချက်ကိုအိမ်ပြည်တော်မှာလက်မှတ်ထိုးမှခံရတော့အတက်ခံဒီမိုကရက်ပါတီကအဓိကပုဂ္ဂိုလ်တွေတက်ရောက်မှာမဟုတ်ပါဘူး။အမေရိကန်၊ကနေဒါနဲ့မက္ဆီကိုနိုင်ငံ၃နိုင်ငံကြား26နှစ်ကြာအမေရိကန်၊ညောင်အမေရိကတဲ့လွတ်လပ်စွာကွန်ဒွေးသဘောတူညီချက် NAFTA ကိုအစားထိုးမဲ့စာချုပ်အသေးလက်ဖြစ်ပါတယ်။ဒီမှာထပ်ကတော့ NAFTA သဘောတူညီချက်ကိုတခြားလုံးလုံးလိုဝေဖန်ထားပြီးမနေ့ကစီယုံခီးစဉ်အတွင်းမှာလည်းတမိုင်းမှာအညံဆုံးကွန်ဒွေးစာချုပ်ဖြစ်ထည့်သွင်းပြောဆိုကြတာပါ။ဒေါ်လာ 1.2 ထရီလီယံတန်ဖိုးရှိတဲ့သုံးနိုင်ငံကွန်ဒွေးစာချုပ်မှာကားထုတ်လို့ရေး e-commerce နဲ့လုံမကြီးရကိစ္စတွေမှာပုံမှန်ကန့်သက်တဲ့စီးမင်းတွေပါဝင်ပေမဲ့ကြံကိစ္စတွေမှာတော့ကြီးကြီးမားမားအပြောင်းအလဲမရှိပါဘူး။သဘောတူညီချက်ကိုတော့ကနေဒါနိုင်ငံကတရားဝင်အတည်ပြုပေးရမှာပါ။သဘောတူညီချက်ကိုအတည်ပြုဖို့ကနေဒါလွတ်တော်မှာမနေ့ကတင်သွင်းခဲ့ပြီးဝန်ကြီးချုပ် Justin Trudeau နဲ့အစိုးရတာဝန်ရှိသူတွေကတော့အမြန်ဆုံးအတည်ပြုပေးဖို့တိုက်တွန်းထားပါတယ်။စာချုပ်ဝင်နောက်ထပ်နိုင်ငံတစ်ခုဖြစ်တဲ့မက္ကဆီကိုကတော့မနေ့ကလေးကပဲသဘောတူညီချက်ကိုတရားဝင်အတည်ပြုထားပါတယ်
။ဗြိတိန်နိုင်ငံမှာမြန်နှုန်းပြည့် 5G Internet ကွန်ရက်ဖြန့်တဲ့လုပ်ငန်းတွေအတွက်ကိုတရုတ်ကဟွာဝေနည်းပညာလုပ်ငန်းကြီးရဲ့ဆက်သွယ်ရေးနည်းပညာနဲ့ပစ္စည်းကိရိယာတွေကိုအကန့်အသတ်နဲ့သုံးစွဲသွားမယ်လို့ဗြိတိန်အစိုးရကဆုံးဖြတ်ခဲ့ပါတယ်။ဟွာဝေကတဆင့်တရုတ်အစိုးရကစိုက်ဘာထောက်လှမ်းရေးလုပ်နိုင်တာကြောင့်ဟွာဝေပစ္စည်းတွေမသုံးဖို့အမေရိကန်အစိုးရကတိုက်တွန်းနေနေမှာပဲဗြိတိန်အစိုးရကအခုလိုဆုံးဖြတ်တာပါ။ဒါပေမဲ့ 5G ကွန်ရက်ဖြတ်တဲ့နေရာမှာ data လုံခြုံရေးအတွက်အထူးအခြားမခံနိုင်တဲ့ smartphone တွေမှာ internet line ချိတ်ဆက်မှုတွေdata အချက်အလက်အသွားပြန်ပို့ပေးတဲ့အပိုင်းတွေမှာတော့ Huawei ပစ္စည်းတွေကိုမသုံးဘူးလို့ Britain အစိုးရကပြောပါတယ်ရှင
်ဘော်ရူးနဲ့ညာပိုင်းထိပ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြသွားကြတာပါရှင်ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုအကျတဲတွေကိုနီလန်တကြဖြည့်ရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျီစကော့မာစီယယ်ကပြောလိုက်ပါတယ်။ဒါ့အပြင်2019ခုနှစ်ရခိုင်ဖြစ်ပျက်အတွင်းမီဒီယာတွေသွားရောက်ခွင့်မရတဲ့အတွက်မှန်ကန်တဲ့သတင်းတွေမထွက်ပေါ်ခဲ့ပဲနိုင်ငံတကာရဲ့အပြစ်တင်ခံရပေမဲ့မြန်မာနိုင်ငံအနေနဲ့ဒါကိုအကောင်းဆုံးနီလန်ရှာဖြည့်ရှင်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းဗုဒ္ဓဟူးနေ့ကဒီ American Center မှာပြုလုပ်တဲ့ American မြန်မာဆက်ဆံရေးဆွေးနွေးပွဲမှာတန်မတ်ဂျီစကော့မာစီယယ်ကပြောခဲ့တာပါအပြည့်စုံကိုကိုစီသူကပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျတဲ့ကိစ္စတွေကိုဖြေရှင်းဖို့မြန်မာဆိုရကိုတိုက်တွန်းထားတဲ့အကြောင်း American တန်မတ်ဂျီစကော့မာစီယယ်ကပြောဆိုပြီးတော့ဒီလိုတိုက်တွန်းချက်တွေဟာမြန်မာဆိုရနဲ့မြန်မာပြည်သူတွေရဲ့တိုးတက်မှုအတွက်လှုံ့ဆော်ဖို့ American ပြည်အောင်စုဘက်ကဒီဇိုင်းမတ်မတ်ဆက်လက်ကြိုးပမ်းမှုအရာတိုက်တွန်းတာဖြစ်ကြောင်းတန်မတ်ဂျီကပြောခဲ့ပါတယ်2019ခုနှစ်အတွင်းရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ပြည်ပခဖြစ်ပွားတဲ့နေရာတွေကိုမီဒီယာတွေနဲ့တခြားသူတွေကိုသွားခွင့်မပေးခဲ့တာဟာမြန်မာဆိုရအနေနဲ့အမှားလုပ်ခဲ့တယ်လို့တမ်မဂျီစကော့မာစီယကပြောပါတယ
်။ It was a mistake I believe on the part of the Myanmar authorities in 2017 not to allow more access
အမှားတစ်ခုလို့ကျွန်တော်ယုံကြည်တာတစ်ခုကတော့ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့အရေးကိစ္စမှာမြန်မာအစိုးရကတရင်မီဒီယာတွေနဲ့တခြားသူတွေကိုအဲ့ဒီဒေတာကိုသွားရောက်ခွင့်မပေးခဲ့တာပဲဖြစ်ပါတယ်။ဒါကြောင့်လည်းအခုနောက်ဆက်တွဲကိစ္စရပ်တွေကိုကြုံနေရတာဖြစ်ပါတယ်။ခုချိန်ထိလည်းခက်ခဲစိန်ခေါ်မှုတစ်ရက်ဖြစ်နေသေးတာ။အမားဆိုတာကျွန်တော်တို့အားလုံးလုံးမိတတ်ပါတယ်။ဒါကိုမြန်မာအစိုးရဘက်ကသဘောတူချင်မှတူပါလိမ့်မယ်။ ဒါကိုအကောင်းဆုံးနည်းလမ်းရှာပြီးဖြေရှင်းရမှာဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေတွေပေါ်မှာအမေရိကန်ပြည်ထောင်စုရဲ့ဝေဖန်မှုနဲ့အေးအေးယူမှုတွေကြောင့်မြန်မာနိုင်ငံကိုတရုတ်နိုင်ငံနဲ့ပို့ပြီးတော့နှိမ့်ဆက်အောင်တွန်းပို့နေတယ်ဆိုပြီးဝေဖန်သုံးသပ်ချက်တွေရှိနေချိန်မှာဒီကြောင်းနဲ့ဆက်ဆက်တဲ့မေးခွန်းတွေကိုလည်းတမ်မတ်ကြီးကဖြေကြားသွားခဲ့ပါသေးတယ်။မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးပမ်းနေတာဟာမြန်မာနိုင်ငံအပေါ်မှာမူတည်တဲ့ကိစ္စဖြစ်တယ်လို့လည်းတမ်မတ်ကြီးစကော့မာရှယ်ကဖြည့်ဆွတ်ပြောဆိုသွားပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းခိုင်မာတဲ့ဆက်ဆံရေးထူထောင်ဖို့ကြိုးစားနေတယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းဒေသခံပြည်သူတွေပါဝင်နိုင်တဲ့ရည်ရှိတည်ထောင်တဲ့ငြိမ်းချမ်းရေးဖြစ်အောင်လုပ်ဖို့တမ်မတ်ကြီးကတိုက်တွန်းခဲ့ပါရယ
်။ The people who are suffering for the most part are the innocent farmers or villagers or whoever.
ဒုက္ခခံစားရဆုံးသူတွေကတော့အပြစ်မဲ့လေသမားတွေရွာသားတွေလိုပြည်သူတွေပါ။တကယ်တော့သူတို့ရဲ့အတန်ကိုလူတွေသိမသိပဲဖြစ်နေတာကစိတ်မကောင်းစရာပါ။ဒါဟာမြန်မာတိုင်းငံနဲ့မဟုတ်ပါဘူး။ပြိပခဖြစ်နေတဲ့ဒေသတိုင်းမှာတွေ့ရတာပါ။ဒါကြောင့်ဒီလက်နက်မရှိသူတွေရဲ့အတန်တွေကိုပို့ပြီးကြားဖို့လိုပါတယ်။ဒါအပြင်ရေရှည်တည်မြဲတဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာလဲသူတို့ပါဝင်ခွင့်တွေရလာဖို့ကျွန်တော်မျှော်လင့်ပါတယ်
။မြန်မာနိုင်ငံကိုတည်ကြားလွတ်လပ်ပြီးယက်တီနိုင်စွမ်းခွန်အားရှိတဲ့နိုင်ငံတကာနိုင်ငံဖြစ်စေချင်တယ်လို့အမေရိကန်နိုင်ငံအနေနဲ့လည်းမြန်မာနဲ့လက်တွဲဖို့ကောင်းအဖြစ်ယက်တီနေဖို့ဆန္ဒရှိကြောင်းတမ်မကြီးကပြောပါရယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲဟာပွင့်လင်းလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်တယ်လို့ဒါမဲ့ရွေးကောက်ပွဲအတွက်ဤပညာအကူအညီတွေလည်းပေးသွားမှာဖြစ်ကြောင်းတမ်မကြီးစကော့မာရှယ်ကပြောခဲ့ပါရယ်ခင်ဗျာ
။ကိုစီသူပြောပြသွားတာပါရှင်။အခုအစိုးရစစ်ကြောင်းကိုမိုင်းဆွဲခံရပြီးအစ်စ်မြင့်စစ်ဖက်ရရှိတူကြဆုံးခဲ့တဲ့အကြောင်းလည်းပြောပြချင်ပါရယ်။ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်နဲ့ဖားပုံမြို့နယ်ကြားအစိုးရစစ်ကြောင်းတစ်ခုဆွဲမိုင်းနဲ့တိုက်ခိုက်ခံရတာကြောင့်တပ်မတော်အရာရှိတဦးကြာဆုံးသွားတယ်လို့တပ်မတော်ဘက်ကပြောပါတယ် KNU ကရင်အမျိုးသားအစည်းအရုံးဘက်ကတော့ဖားပုံခရိုင်တပ်မဟာ9နယ်မြေအတွင်းခွင့်ပြုချက်မရဘဲမြန်မာစစ်တပ်ကဝင်ရောက်လာတဲ့အချိန်မှာ KNU ဘက်ကထောင်ထားတဲ့မော်တော်ကားမိုင်းကိုဖောက်ခွဲတဲ့အချိန်ထိခိုက်သွားတာသာဖြစ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်အင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတန်တောင်ကြီးမြို့နယ်လုံးဖပုံမြို့နယ်အတွင်းလမ်းကြောင်းအခြေအနေကြီးရှိဖို့လာတဲ့အတမတော်စစ်ကြောင်းမိုင်းဆွဲခံရပြီးတိုင်းရင်းမှုစစ်အရာရှိတူကြာဆုံးသွားတယ်လို့တောင်ပိုင်းတန်းစစ်သဏ္ဍာန်ချုပ်တမတော်ပြောခွေရပူမှုကြီးကျော်စုမှုကပြောပါတယ
်ဖြစ်ဖြစ်ကျွန်တော်တို့ရှိတဲ့ပုံမှန်လမ်းကြောင်းအတိုင်းနဲ့လမ်းကြောင်းစစ်တာပေါ့တဲမူအခွက်သွားတဲ့အချိန်ဒီလိုဆွဲမိုင်းနဲ့တိုက်တာလေဒီလိုအချိန်တွေတော့တဲမူကြသွားတယ်ကျွန်တော်မရှိပါဘူ
းဇန်နဝါရီလ28ရက်နေ့ညနေပိုင်းမှာတန်တောင်ကြီးမြို့နယ်လုံးဖာပုံမြို့နယ်တွင်လမ်းကြောင်းအခြေအနေကိုကြည့်ရှုဖို့လာသင်းယူတောင်ကြားထဲမှာဆွဲမိုင်းဆွဲခံရပြီးတော့ခမရ908တိုင်းရင်မှုဒုပူမှုကြီးအောင်ကျော်စုကြာဆုံးသွားခဲ့တယ်လို့လည်းပြောပါတယ်မိုင်းပောက်ွက်တဲ့နေရာဟာကရင်မျိုးရာစီယုံ KNU တပ်မ9ခြေပြုတ်ရာဒေသဖြစ်ပါတယ်။အဲ့ဒီနေရာမှာအခုလိုမိုင်းခွဲခံရတယ်လို့စစ်တပ်ဘက်ကပြောပေမဲ့ KNU တပ်မ9ပြောခွင့်ရဗိုလ်မှူးကလေးသူကတော့ဒီမိုင်းကိုစစ်တပ်ဘက်ကဖောက်ခွဲတာလို့ပြောပါတယ
်။မြန်မာတပ်မတော်ဘက်ကပေါ့လေသူတို့ရိတ်ခါပို့ဆိုပြီးတော့မှဟိုဒီကမ်းလမ်းဖောက်ဖို့သူတို့တောက်တယ်။ဒါပေမဲ့တပ်မ9ဘက်ကနေပြီးတော့မှဖုန်ပြုတ်ဘူးလေ။သူတို့ကနေပြီးတော့မှခွင့်ပြုတည်ရည်နဲ့ပြုတည်ဖြစ်စီသူတို့ကတော့လုံမှာပဲလို့သဘောကအဲ့လိုမျိုးရှိတဲ့အပေါ်မှာဟိုတမန်ငါးခက်ကပေါ့လေဒီသူတို့လာမဲ့လမ်းကြောင်းပေါ်မှာတမန်ကြီးရဲ့ဒီစကီစခန်းကျော်လို့ပြီးတော့ဒီတမန်ငါးကူရဲ့မှာရောက်လာတယ်အဲ့ဒီမှာသူ့လူတွေကိုသူတို့ကြေးကြီးယူခိုင်းတယ်နောက်ပြီးတော့အိုင်းရှိတဲ့တပ်ဖွဲ့ကိုသူတို့သွားရတယ်ဒီမိုင်းကိုသူသွားတွေ့သွားတယ်တမန်ငါးခက်ကအဲ့ဒီထောင်ကနေကမ်းမိုင်းကိုသူတို့ကဖောက်ခွဲပြစ်တယ်လေအဲ့ဒီအောက်ကွဲကြောက်သူတို့ကိုပြန်ပြီးတော့ကြည့်လို့မျိုးဒီတမန်ငါးခက်ကနေပြီးတော့ဆွဲမိုင်းနဲ့သွားဆွဲတာမဟုတ်ဘူးနော်ဒီဆုံးတာကနှစ်ယောက်ဟိုတိုင်ရရတာကတစ်ယောက်တည်
းဖာပုန်ခရင်တမငါဒေတာအတွင်းမှာတမတော်ကနေလမ်းဖောက်လို့မှုဖြစ်စဉ်တွေကြောင့်ဒေတာအခြေပြုနေတဲ့ KNU တပ်ဖွဲ့တွေနဲ့မကြာခဏဆူတူလို့တိုက်ပွဲဖြစ်ပွားနေတာပါဘူမှုကြီးကျော်စုမှုကတော့အခုလိုမိုင်းခွဲခံရမှုနဲ့ပတ်သက်လို့တမတော်အနေနဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစေးရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCU နဲ့ KNUC ကံကွက်စာတွေပို့ထားတယ်လို့ပြောပါရစေ
MCU ထိထားတာပဲ MCU တိုက်လိုက်တာပေါ့ကျွန်တော်တို့ကဟိုဒီအဝင်ဆက်ဆက်တာတွေယာတွေကျွန်တော်တို့ဆက်လုပ်သွားမယ်လို့
အခုလိုတိုက်ပွဲတွေဖြစ်ပွားနေရတာဟာတမတော်ဘက်က NCU ကိုအကြောင်းပြုပြီးကစားကွက်ရွှေ့နေတာလို့ KNU ဘက်ကဆွဆွဲနေတယ်လို့ငင်းချိုင်းရေးအတွက်တမတော်ကတည်တည်ရဲ့ချာလုတ်ကန်ချင်းစိတ်မရှိဘူးလို့လည်းပြောပါရယ
်တကယ်လက်တွေ့မှာလည်းတမတော်ကရေးရည်ချင်းစုံဆွေးနေတဲ့နေရာမှာရောတနေရာခြားထားတဲ့နေရာမှာရောသူကစိတ်ပြီးတော့ဒီဇိုင်းမှမပေါ့လေဒီစူးစားလုတ်ဆောင်မှုကြတော့သူတို့လည်းဆန္ဒဒါလောက်မရှိဘူးလို့လက်တွေ့မှာလည်းအဲ့လိုမျိုးအဖြေကပေါ်လာတယ်ဖြစ်မှတဲ့ဒီနယ်ပေါ့စုပြည်တော်စုဆက်ရပြည်တော်စုကိုဆွေးနွေးဖို့ကြတော့သူတို့လိုလာဘူးအဲ့လိုမျိုးဖြစ်နေတယ်
ဒါကတော့ KNU တပ်မှငါပြောခွေးရဗိုလ်မှူးကလေးသူပြောဆိုခဲ့တာပါ ညီမစစ်တပ်နဲ့ကရန်ယူတစ်ဖက်စလုံးဟာသူ့ဖက်ကိုယ့်ဖက်အန်စီအေးကိုချိုးဖောက်နေကြအပြန်အလှန်ဆွဆွဲနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကလည်းတမဟာငါတပ်စခန်းကိုညီမစစ်တပ်ဘက်ကမောင်းတူမဲ့ဒရုန်းယာဉ်တွေနဲ့ထောက်လှမ်းနေတယ်လို့ပြောဆိုပြီးကရန်ယူဘက်ကနေကရင်ပြည်နယ်ပြည်ခတိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GNC အကူကန့်ကွက်စာပေးပို့ထားပါတယ်တမရော့ဘက်ကတော့စစ်ရေးအတွက်ဒရုန်းလွှတ်တင်တာမဟုတ်ပဲတိရလုံချုံရေးနဲ့ဖုံးပြရေးကိစ္စတွေတက်တာအသုံးပြုတာလို့ဖြေရှင်းချက်ပေးထားပါတယ် ဖာပုံခရံဘက်မှာတမရော့ဘက်ကနေလမ်းဖောက်လို့မှုကြောင့်2019ခုနှစ်မတ်လ1ရက်မှာကရန်ယူတပ်မှ9တပ်ဖွဲ့နဲ့တမရော့တို့ကြားစစ်ရေးသိမ်းမှာခဲ့တယ်လို့လက်မှုဘလော့ဒေတာခန့်ဆယ်ရွာကရွာသား2000ကျော်ရွာကနေတင်းချောင်းနေခဲ့ကြရပါတယ်တမရော့နဲ့ကရင်မျိုးသားစီယုံ ကရင်မျိုးသားစီယုံကရန်ယူဟာမြန်မာအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးသူးထားတဲ့ကရင်လက်နက်ကန်အဖွဲ့တစ်ခုဖြစ်ပါတယ်ခင်ဗျာနိုင်ကိုရင်ပြောပြသွားတာပါရှင်အခု
AA အဖွဲ့ကသူတို့ဖမ်းထားတဲ့သူတဲကတချို့ကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းပြောပြပေးပါဦးမယ် ရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့အစိုးရစစ်တပ်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာအေအေဘက်ကဖမ်းဆီးထားတဲ့မိုက်တယ်ကုမ္ပဏီကဝန်ထမ်းနှစ်ဦးကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်အခုလိုအေအေဘက်ကသူတို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးနေပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာနိုင်ခြေရှိနေတဲ့အကြောင်း VOA သတင်းထောက်ကိုသက်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
2019ခုနှစ်ဒီဇင်ဘာလ29ရက်နေ့မှာကြောက်တော်မြို့နယ်တောင်ပေါင်းချေးရွာနီးမှာအေအေဖွဲ့ကဖမ်းဆီးခဲ့တဲ့မိုက်တေးကုမ္ပဏီကဝန်ထမ်းအုပ်ကိုအေအေကဒီကနေ့ပဲပြန်လွှတ်ပေးလိုက်ပါတယ်သူတို့နှစ်ဦးကိုမတင်ခါလို့စစ်ဖက်ဆိုင်ရာလုံခြုံရေးရာခေါ်ယူစစ်ဆေးခဲ့တာဖြစ်ပြီးသူတို့နှစ်ဦးဟာစစ်ဖက်နဲ့မသက်ဆိုင်သူတွေဖြစ်တာကြောင့်ပြန်လည်လွှတ်ပေးရတာဖြစ်တယ်လို့အေ
စ်စစ်မနေ့မှာဒီမနေ့ဒီပေါတော့မျိုးနေမနောတိရေးကျေးရွာကနေပြီးတော့ကျွန်တော်တို့ကအကောင်းအောင်မှမှာပဲဟိုလုံးလုံးရှုံရှုံနဲ့ဒီပြတ်ပစ်လိုက်ပြီဖြစ်တယ
်ပြီးကြတဲ့ရက်ပိုင်းတွေကလည်းအဲဖွဲကဖန်ဆီးထားတဲ့ရှင်းတင်တဲ့မျိုးသားလွှတ်တော်မှဦးဝေတင်ကိုပြန်လည်လွှတ်ပေးခဲ့တယ်လို့မနေ့ကလည်းဖန်ဆီးခံတက်မတော်သောနှစ်ဦးကိုအဲဖွဲကပြန်လည်လွှတ်ပေးခဲ့ပါတယ်လက်ရှိရခိုင်လက်နက်ကန်အဲဖွဲကဖန်ဆီးထားတဲ့သူတွေထဲကကျမ်းမာရေးမကောင်းသူတွေအပြစ်မရှိသူတွေနဲ့စစ်ဆင်နဲ့မသက်ဆိုင်တဲ့သူတွေကိုတင့်တော်တဲ့ရှင်နေရာကိုရွေးပြီးပြန်လည်လွှတ်ပေးသွားမှာဖြစ်တယ်လို့အဲဖွဲကဒီကနေ့ထုတ်ပြန်ထားပါတယ်အခုလိုရခိုင်လက်နက်ကန်အဖွဲ့ကဖန်စီထားသူတွေကိုလွတ်ပေးနေတဲ့ရှင်တဲမှာပဲရခိုင်မြောက်ပိုင်းတပ်ခွဲတွေကလည်းပုံမပြင်းထန်နေပြီးနှစ်ဖက်အကြဆုံးများတယ်လို့လည်းအေပြောခွင့်ရခိုင်ဒုခကပြောပါတယ
်မနေ့ကဒီဇန်နဝါရီလ28ရက်နေ့မှာဒီအရင်ဒီဇန်နဝါရီ28ရက်နေ့တုန်းကတပ်ခွဲအပြင်းထန်ဖြစ်ခဲ့တဲ့နေပုံမျိုးနဲ့အင်ဂျင်ရွာရဲ့မြောက်ဘက်ဟို5ကီလိုမီတာအပေါ်မှာရှိတဲ့တောင်တန်းမှာမနေ့ရှင်းလိုက်ကစတင်ပြီးတော့မှဒီအပြာငါထိုးစစ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိဟိုညနေ3:00နာရီမှာရန်သူဘက်ကနေပြီးတော့ရဟရင်မျက်စိနဲ့ဟိုသူတို့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်တယ်နောက်ပြီးလို့ရှိရင်ဒီညရှင်းလိုက်လောက်ရှိပေါ့နော်ဒီရန်သူဘက်ကနေပြီးတော့လက်နေကြီးတွေနဲ့ဒီနေရာ3ခုလောက်ကနေပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာ
ရခိုင်မြောက်ပိုင်းမှာတလားတွင်အစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲ80နီးပါးဖြစ်ပေါ်ခဲ့ပြီးအစိုးရတပ်ဖက်ကရဲခါနဲ့လက်နက်အင်အားတွေဖြစ်သိမ်းနေတာတွေကြောင့်လာမည့်ရက်တွေမှာလည်းတိုက်ပွဲပြင်းထန်နိုင်တယ်လို့ခိုင်ဒုခကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲပြင်းထန်နေတာနဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရင်းနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးဒါကြောင့်တိုက်ပွဲမှာကြက်ဆုံးသူရှိမရှိလဲအတည်မပြုနိုင်သေးပါဘူးလက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရသာတည်ဆုံးသူတွေလည်းများပြားနေသလိုရသားတွေဟာတပ်နဲ့ရခိုင်လက်နက်ကန်အဲအဖွဲ့တို့ရဲ့ဖမ်းဆီးစစ်ဆေးတာတွေကိုလည်းခံနေကြရပါတယ်လက်ရှိချင်းဒီတပ်မတော်ကတန်တရားနဲ့ဖမ်းဆီးစစ်ဆေးနေတဲ့ရသားပြည်သူ300ကျော်ကြီးရှိတယ်လို့ရခိုင်လူမှုပွဲစည်းတွေကစီရင်ပြုစုထားကြသလိုရခိုင်လက်နက်ကန်အဲအဖွဲ့ဖက်ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့တခြားမတင်ခါသူတွေကိုဖမ်းဆီးစစ်ဆေးနေတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ View in မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ View in mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ View in Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဒီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အစားဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်
ကိုနှစ်သက်ရာအချိန်တိုင်းမှာလေတရင်ဆောင်မတွေအပတ်စဉ်ခန်းနာတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။
ဒီရဲ့ဗုဒ္ဓနေညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒီမန္တလေးစားတောက်ဆိုင်တန်းကိစ္စဘက်ကိုအလှည့်ပေးပါရစေ။တင်တာမခေါ်ဘဲနဲ့နီးစပ်သူတယောက်ကိုတက္ကသိုလ်စားတောက်ဆိုင်တန်းဆောက်လုပ်ခွင့်ပေးခဲ့တဲ့မန္တလေးတက္ကသိုလ်ပါမခကျုပ်ကိုပညာရေးဝန်ကြီးဌာနကအငြိမ်းစားပေးပြီးအရေးယူလိုက်ပါတယ်။
ပြောကြားချက်တွေကိုလိုင်းနာဖို့ပြတ်ကွက်ခဲ့တဲ့မန္တလေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာတီရာဝင်းကိုနှစ်ထောင်နှစ်ဆယ်ဇန်နဝါရီလနှစ်ဆယ်ရှိရက်နေ့နံနက်ပိုင်းကစပြီးပညာရေးဝန်ကြီးဌာနကအညီအစာပေးလိုက်ပါတယ်။ ပါမောက္ခချုပ်ဒေါက်တာတီရာဝင်းဟာမန္တလေးတက္ကသိုလ်ဝင်နဲ့စားတောက်ဆိုင်နဲ့ဆောက်လုပ်ရမှာတင်နာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးခဲ့တာကြောင့်ကျောင်းသားသမဂ္ဂကပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကလေးကစနားပြခဲ့ကြပြီးသူ့ကိုရာထူးကနေယာယီရပ်ဆိုင်ပေးဖို့တောင်းဆိုလာကြတာပါ။အဲဒီလိုစတင်ဆန္ဒပြလာရကနေဒီကိစ္စကိုစုံစမ်းဖို့ပညာရေ ချုပ်ဒေါက်တာတီရာဝင်းကိုယာရုကနေအငိမ့်စာပေးလိုက်တာဟာဝန်ထမ်းဥပဒေနဲ့အညီအရေးယူတာဖြစ်ပြီးအဲ့ဒီအပေါ်ကိုရှင်းတတ်မှုရှိတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယမင်းသူကပြောပါတယ
်။အငိမ့်စာပေးလိုက်တယ်ဆိုတာဒီလည်းပြင်းထန်တဲ့အရေးယူမှုလို့မအားအနေနဲ့မြင်တယ်ဖြစ်။ဒုတိယအပြင်းထန်ဆုံးလို့ပြောမှာယာရုထုတ်ပယ်ရာဒီပထမအပြင်းထန်ဆုံးပေါ့နော်ဝန်ထမ်းကိုအရေးယူမယ်ဆိုလို့ရှိရင်ဥပဒေကြောင်းရသွားမယ်ဆိုလို့ရှိရင်တော့ process ကရှည်ရတယ်ဒါကငါတို့နည်းတင်းလောက်တဲ့အရေးယူမှုလို့ပြောလို့ရတယ်။
အစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းနဲ့အတူတက္ကသိုလ်ပါချုပ်၃ဦးတို့ဟာဒီကနေ့မှသပိတ်မောက်ကျောင်းသားတွေနဲ့တွေ့ဆုံခဲ့ပါတယ်။ပါမောက္ခချုပ်ကိုအရေးယူခဲ့ပေမဲ့အခုခွင့်ပြုပေးလိုက်တဲ့စားတောက်ဆိုင်နှံကိစ္စမှာပါမောက္ခချုပ်အပြင်စီမံဘဏ္ဍာဌာနမှလည်းပါနေတာကြောင့်ကြန့်ရှိနေသူအပေါ်အရေးယူပေးဖို့ကိုလည်းသပိတ်မောက်ကျောင်းသားတွေကပြောပါတယ
်။ပါမောက္ခချုပ်ရဲ့စီမံဘဏ္ဍာဌာနမှညာအိကလူမလို့သူတို့ပါမောက္ခချုပ်အရေးယူလိုက်ပြီးတော့တန်းယူကြတော့အရေးယူဖို့အတွက်28ရက်နေ့မှ28ရက်နေ့လပိုင်းမှာထုတ်ပြန်ပေးမယ်
။ကျောင်းချုပ်ရေးတာဝန်ရှိသူတွေကတော့စီမံဘဏ္ဍာရေးမှုကိုဘလို့အရေးယူဖို့လှုံ့ဆော်မယ်ဆိုတာကိုနောက်လ28ရက်နေ့နောက်ဆုံးထားပြီးထုတ်ပြန်ကြေညာသွားမယ်လို့ကျောင်းသားတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်။ဒါပြင်ဆောက်လုပ်ပြီးစီးနေပြီးဖြစ်တဲ့စားတောက်ဆိုင်နှံနဲ့ပတ်သက်ပြီးတော့လည်းဘလို့ဆက်လက်လှုံ့ဆော်မယ်ဆိုတာကိုကော်မတီဖွဲ့ဆောင်ရွက်သွားမယ်လို့ပြောပါတယ်။ကျောင်းသားတပိတ်ကတော့ဆက်ရှိနေသေးဖြစ်ပြီးမနက်ဖြန်မှပြုလုပ်မယ်ကျောင်းသားတို့အစည်းအဝေးမှာဒီတပိတ်ဆက်ရှိတဲ့မရှိတဲ့ကိုဆုံးဖြတ်သွားမယ်လို့မယမင်းသူကပြောပါတယ်
။ဒီမှာတပိတ်မမောက်ခင်ရရပေါ့နော်ဒီကျောင်းသားတို့အစည်းအဝေးခေါ်ပြီးမှကျောင်းသားတို့ဆုံးဖြတ်ချက်အရာတပိတ်မောက်တယ်။အဲတပိတ်ပြန်ပြီးတော့လန့်တဲ့မလန့်တဲ့ကိုဆုံးဖြတ်အောင်ကျောင်းသားတို့အစည်းအဝေးမှာဆုံးဖြတ်သွားမှာဖြစ
်။အငိမ့်စားပေးလိုက်တဲ့ပါမောက္ခချုပ်ဒေါက်တာတီတာဝင်းရဲ့နေရာမှာဒုတိယပါမောက္ခချုပ်ဒေါက်တာတင်ထွန်းအောင်ကယာယီတာဝန်ယူထားပါတယ
်။ပါမောက္ခချုပ်နေရာကလောလောဆယ်ဆက်လက်ပြီးရှိနေတဲ့လုပ်ငန်းတွေဆောင်ရွက်ဖို့ကျွန်တော်လောလောဆယ်ဆက်လက်ဆောင်ရွက်ပေးနေပါတယ်။
အချိန်၅လနေပါကြာခဲ့တဲ့မန္တလေးတက္ကသိုလ်ကျောင်းသားတပိတ်ကနေအပြစ်ရှိသူတို့အပြစ်ဒဏ်အချခံခဲ့ရပေမဲ့အဲ့ဒီစားတောက်ဆိုင်နှံနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းမှုရလဒ်တွေကိုပွန်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးဖို့လဲကျောင်းသားတွေကလူလာနေကြတာပါ
စစပြပြသားတာပါရှင်ကျမတို့ video ကနေထုတ်လွှင့်ပေးနေတဲ့ season တွေနဲ့ပတ်သက်လို့ we van jump ပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ကြရတဲ့ဆိုရင်စာတိုက်လိပ်စာက video American တန်မြန်မာပိုင်း season ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင် email နဲ့ရေးသားပေးပို့လို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့ဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January လ29ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းအစီအစဉ်တွေမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဘာတွေဘလောက်ဖြစ်နိုင်မလဲဆိုတာဆွေးနွေးထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပြီးလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
နော်ဆရာတို့ကျန်းမာရေးဌာနအနေနဲ့ဝင်လာတဲ့လူတွေကိုစောင့်ကြည့်ကြည့်ရှုတဲ့လုပ်ငန်းတွေဆရာတို့လုပ်နေပါပြီ။ရန်ကုန် International လေးစိတ်ကတော့ဆရာတို့အရင်တည်းကရှိပါတယ်။ဒါအပြင
်ကျန်းမာရေးနဲ့အကစားဝင်ကြီးဌာနညွှန်ကြားရေးမှူးပြောပြချက်နဲ့အတူကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များအဆုတ်ရောဂါအကြောင်းအထွေထွေကိုနားဆင်ကြရမှာဖြစ်တယ်လို့အကစားသတင်းလွှာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ခုတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါ။ဒီရက်ပိုင်းနေတွင်ပေါ်ထွက်လာတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှူးကြမ်းဟာလက်တွေ့အကောင့်ထဲပေါ်လာဖို့ဘယ်စင်တွေကိုဖြတ်ကျော်ရမလဲတကယ်ကိုဖြတ်ကျော်နိုင်မှာမလားဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့နာမည်နဲ့အညီဒီမိုကရေစီရေးပြည်ထောင်စုအရေးကိုဘလောက်ရုပ်လုံးဖော်နိုင်မလဲဆိုတာတွေကိုမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်တာရံမျိုးသိန်းခင်ဗျာဒီမှာနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဒုတိယအကြိမ်ပြင်ဆင်သည့်ဥပဒေမူကြမ်းဆိုတာထွက်လာတာကိုတွေ့ရပါတယ်ဒီမူကြမ်းရေးဆွဲတဲ့နေရာမှာတက်မတော်သားကုစလေရဲ့သဘောတူညီမှုလည်းပါသလားသူတို့လည်းသဘောတူထားတယ်ဆိုရယ်သဘောလားဒီခါထဲမှာ
အဲကျွန်တော်လေးလာမိသလောက်တော့ပေါ့လေဒီတက်မတော်သားလွတ်တော်ကုစလေတွေကနေနောက်ဆုံးထွက်လာတဲ့မူကြမ်းနဲ့ရမှာပါတဲ့အချက်လက်တွေပေါ်မှာသဘောတူညီတယ်လို့တော့တရားဝင်ပြောတာမျိုးထုတ်ပြန်တာမျိုးတော့မတွေ့ရပါဘူးဗျာ
နောက်ဆင်းကဒီဟာကိုအမှန်တကယ်အကောင့်ထဲပေါ်ဖို့အတည်ပြုဖို့ဆိုရင်ဆက်ပြီးတော့ဘယ်လိုလုပ်ဖို့လိုပါသလဲလွတ်တော်မှာအရင်လိုပဲ85ရာခိုင်နှုန်းအတည်ပြုမှဒီဟာအတည်ဖြစ်လာမလားဆက်သဖြင့်အဲ့ဒီအလားအလာကိုလည်းနည်းနည်းကြိုပြောပါအောင်ခင
်ဗျာဥပဒေချင်းဒီကော်မတီကနေကျွန်တော်တို့ဟိုပြည့်စုံပြီးလို့ရှိရင်ပြည်တော်စုလွတ်တော်ကိုတင်ရပါမယ်ဒီဥပဒေချင်းမှာပါတဲ့ပုံမှန်တစ်ခုချင်းစီအလိုက်ကိုဒီလွတ်တော်ရဲ့အဆုံးဖြတ်ကိုယူရပါမယ်အဲ့တော့လွတ်တော်ရဲ့အဆုံးဖြတ်ကိုယူတဲ့နေရာမှာနော်ဟိုပုံမှန်436ကကြီးနဲ့ခါကွေးအရာပေါ့လေပထမအဆင့်ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုလိုအပ်ပါတယ်85ရာခိုင်နှုန်းအပေါင်း1ထောက်ခံမှုလိုအပ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိပြည်တော်စုလွတ်တော်ထဲမှာတက်မတော်သားလွတ်တော်ကိုယ်စားလှယ်က25ရာခိုင်နှုန်းပါနေတဲ့အခါကျတော့အဲ့တော့ကလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်နော်ဘယ်ပုံမှကိုမှပြင်လို့မရနိုင်တဲ့အချက်အသေးကြီးကတော့ရှိနေတယ်လို့ပြောနိုင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်ကသူတို့ရဲ့မူကြမ်းထဲမှာပါတဲ့အချက်လက်တွေကိုမဆွေးနွေးခင်ကတည်းကဒီဇလန်းဟာဘလောက်ဖြစ်လာနိုင်တယ်ဘလောက်ရှေ့ဆက်နိုင်တယ်ဆိုတာစဉ်းစားမိရင်တော့ရှေ့ခီးကနေမှုန်းမှိုင်းနေတယ်လို့ပဲကျွန်တော်ကတော့စဉ်းစားမိပါတယ်ဆိုနောက်တစ်ခုကဒီလိုအခြေအနေမျိုးမှာဒီဟာထွက်လာတာနဲ့ပတ်သက်ပြီးတော့လည်းပဲအချိန်ခါကိုလည်းနည်းနည်းစဉ်းစားကြည့်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာရွေးကောက်ပွဲနဲ့တက်လာပြီးကတည်းကဖွဲ့စည်းပုံပြင်ရေးဆိုတာသူတို့ရဲ့ထိတ်တန့်ဦးစားပေးထဲမှာပါလာခဲ့တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခု2020ရွေးကောက်ပွဲနီးလာလို့တော့ဟာသူတို့ကတိကိုသူတို့အကောင့်ထဲပေါ်ဖို့ကြိုးစားပါတယ်ဆိုပြီးလုတ်ပြတာသာဖြစ်လိမ့်မယ်လို့ဝေဖန်လာကြလဲရှိနေပါတယ်ဆရာဘယ်လိုသဘောပါလဲခင်ဗျာတော
့အမျိုးသားဒီမိုကရေစီဖွင့်ချုံရေ2015ရွေးကောက်ပွဲအဓိကကြွေးကြော်ဆုံးမှာဒီ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတာပါပါတယ်အဲ့ဒီအတွက်ကြောင့်မို့သူ့ရဲ့ရွေးကောက်ပွဲတတိကဝတ်ကိုထောဆောင်မှုအတွက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုလှမ်းလာတယ်ဆိုတာတော့ဒါမငြင်းနိုင်တဲ့အချက်ပါတကယ်တမ်းကတော့ဒီပေါ်ဒီပုံချေကံဥပဒေတက်တဲ့ကိုကျွန်တော်တို့အပြည့်မရှာနိုင်ရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီခရီးဟာတမင်မွေးကြားဆိုင်ရင်လည်းဖြစ်နိုင်ပါတယ်။နောက်ပြီးတော့ရှေ့မလို့နောက်မဆုတ်ပဲဖြစ်နိုင်ပါတယ်။အဲတော့ဒီပေါ်ဒီပုံချေကံဥပဒေတက်တဲ့ကိုကျော်လွှားနိုင်ဖို့စဉ်းစားတဲ့နေရာမှာအဓိကအထင်ပေါ်လေဒီအာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်အင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။ဒီအဆုံးဖြတ်နှစ်ခုလုံးကလွှတ်တော်ကိုယ်စားလှယ်တွေဟာ
အဲ့ဒီတော့လည်းနိုင်ငံသားတွေရဲ့အကျိုးကိုရှင်းလင်းတင်ပြီးတော့ဘုမွေလေးလေးနဲ့ညီနိုင်ဆွေးနွေးပြီးတော့သတ်တော်တွေမှာအဖြေရှာနိုင်တဲ့သဘောတူညီချက်တွေရောက်လုပ်နိုင်မယ်ဆိုရင်တော့အလားအလာကောင်းနေရှိတာလည်းမဲလို့မြင်ပါတယ်။ဟုတ်ကဲ့အခုမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲအတွက်မဲဆွဲခြင်းတို့ချင်းကိုက်လုပ်ရသလားဆိုတဲ့အမြင်ဖက်ကရှိတယ်လို့နောက်တစ်ဖက်ကစ ကျွန်တော်ကတော့ဟိုရှောင်းကြောကံပါပြောတဲ့စကားလေးကိုတနည်းကိုငါချင်းထုတ်ပြန်ပေးပါမယ်။ညီမတွေဆက်လက်ပြီးတော့ရှင်းနေတွင်လူခွင့်ရေချုပ်ဖောက်မှုတွင်နဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲကိစ္စတွေကိုဖြေရှင်းနေကိုငါချင်းထုတ်ပြန်ပေးပါမယ်။ဆိုတော့အဲ့လိုကောက်ွယ်ပေးခဲ့တဲ့အတွက်လည်းပဲတစ်ဖက်မှာတက်မတော်ကသူတို့အပေါ်မှာတင်ယူတဲ့သဘောရှိလာလိမ့်မယ်၊နားလည်မှုပေးတဲ့သဘောရှိလာ
ဒီကိစ္စကတော့ခုနပြောလို့ပေါ့အကောင့်ဘက်ကိုမြို့သေးပြီးတော့ဆင်းစားမယ်ဆိုရင်တော့ဒါဖြစ်ကောင်းဖြစ်နိုင်တယ်ဆိုတဲ့ပတ်ကံဒီဟိုသုံးသပ်နိုင်ပါတယ်ဒါတို့ကလည်းလက်တွေ့အခြေအနေမှာဒီပြည်တော်စုလက်တော်တွင်မှာဒီတက်မတော်သားလက်တော်ကိုယ်စားလှယ်နဲ့ဒီဟိုမြို့သားဒီမိုကရေစီအဖွဲ့ချုပ်လက်တော်ကိုယ်စားလှယ်ဒီချာမှာဖွဲ့စည်းပုံခြေရန်ဥပဒေပြင်ဆင်ရေးပြတ်ပြီးတော့ ဒီတက်မတော်သားလက်တော်ကိုယ်စားလှယ်ဒီချာမှာဖွဲ့စည်းပုံခြေရန်ဥပဒေပြင်ဆင်ရေးပြတ်ပြီးတော့တင်းနာမှုတွေကမြန်မာနိုင်ငံရေးထားပါတကယ်ခီးပေါ်ဖို့ညှော်လင့်နိုင်မဲ့အခင်းအကျင်းဟာကျွန်တော်အမြင်ကတော့ဒီအရက်ဖက်နိုင်ငံရေးခေါင်းဆောင်နေနဲ့ဒီစစ်ဖက်ခေါင်းဆောင်နေချာမှာအပုပ်ငွေနေနေညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်ဖို့အဲ့ဒီသဘောတူညီချက်တွေကိုထပ်ဆင့်ပြီးတ
ချက်တွေကိုကြည့်မယ်ဆိုရင်တော့ပြည်သူတွေမျှော်မှန်းနေရစစ်မှန်တဲ့ဒီမိုကရေစီသူတို့လည်းပဲဒါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အသုံးအနှုန်းကိုဒီထဲမှာသုံးထားတာတွေ့ရပါတယ်။အဲဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အတိုင်းဒီမိုကရေစီလမ်းကိုဘယ်လောက်ဥတီသွားနိုင်တယ်လဲဖက်ဒရယ်ဖြစ်ဖို့ရောဘယ်လောက်ထိဥတီသွားနိုင်လဲဆိုတာနည်းနည်းလေးမေးချင်ပါတယ်။အသေးစိတ်ပြောနေရင်တော့အချက်လက်တွေကအများကြီးကျွန်တော်ပထမတစ်ခုမေးချင်တာကဒီအထက်မှာတမန်တော်ရဲ့အခန့်ကဏ္ဍကိုရှော့ထားတယ်။အရာသာအဆွေအဝါကိုအာဏာပိုပေးဖို့လုပ်ထားတယ်ဆိုတော့တွေ့ရပါတယ်။အဲဒီတစ်ချက်ကတော့ဒါပြည်သူတွေမျှော်မှန်းထားတဲ့ပိုပြီးဒီမိုကရေစီဆန်တဲ့သဘောတွေ့ရပါတယ်။ဒါပေမဲ့ဖက်ဒရယ်ဖြစ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့အရင်တုန်းကလည်း48ဖွဲ့စည်းပုံကလေးကပြဿနာဖြစ်ခဲ့တာကဖွဲ့စည်းပုံကိုဖက်ဒရယ်အစိုးရမျိုးလုပ်ထားတယ်။ဘ ਹੁ အစိုးရနဲ့ပြည်နယ်အစိုးရတွေကြားမှာဇယားတွေခွဲပြီးတော့အာဏာခွဲဝေထားတယ်။သို့တော်လည်းပဲပြည်နယ်အစိုးရတွေရဲ့အကြီးအကဲဝန်ကြီးချုပ်ကိုဘ ਹੁ အစိုးရအနပိုင်းသမ္မတကခန့်တယ်ဆိုတဲ့ကိစ္စဟာအဓိကဖြစ်ခဲ့ပါတယ်။အဲ့ဒီကိစ္စကိုပဲတိုင်းရင်းသားတွေကလည်းဗလားဖက်ဒရယ်မပြီးသားဘူးဆိုတာပြောခဲ့ရတာရှိပါတယ်။အခု2008ဖွဲ့စည်းပုံမှာလည်းဒီတိုင်းပဲတွေ့ရပါတယ်။ဆိုတော့ဒီအထက်မှာအဲ့ဒီကိစ္စကိုပြင်ဆင်ထားတာမတွေ့ရဘူးဆိုတော့တိုင်းရင်းသားတွေရဲ့မျှော်မှန်းချက်ကိုရောဘလောက်ဖြည့်ဆည်းနိုင်မလို့ထင်ပါသလဲဒီဖွဲ့စည်းပုံပြင်ဆင်ချက်ပုံပြ။
ကျွန်တော်ရဲ့အမြင်ကတော့အခြေခံမူတွေတဲမှာပေါ့လေကျွန်တော်တို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အကုံလုံးကိုပြည်ပြည်စင်မှုအစုပြုတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ချိန်မှန်းချက်ပန်းတိုင်အတွက်တော့ဒါကမဖြစ်မနေပြင်ရမယ်ပုံမှန်တစ်ခုလို့ကျွန်တော်ကမြင်ပါတယ်တိုးပေါ်တဲ့ဒီဖက်ဒရယ်ရှင်ကြီးမှုဆစ်ဆစ်ကိုပုံဆောင်မှုကိုပိုင်ပြတ်ခန်းခွင့်ကိုကျမကိုခန်းဒီပိုင်ခွင့်တွေကိုဘယ်လောက်ထိအာမခံနိုင်မလဲဆိုတဲ့အပိုင်းအဲ့ဒီလိုအာမခံနိုင်တဲ့အပေါ်မှာပြင်ဆင်ဖို့အစိုးပြုတဲ့အပိုင်းမှာတော့အတော်လေးကိုအားနေတယ်လို့မြင်ပါတယ်။အထူးသဖြင့်တော့ခုနဆရာပြောတဲ့ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရကခန့်တယ်ကိစ္စနော်။အထူးသဖြင့်တော့ဒီပုံမှာ26ပြပေါ့။ဒီပုံမှာ26ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုချိန်ထိပါဝင်နေလို့အတမကြရသေးပါဘူး။ဒါပေမဲ့အခုနောက်ဆုံးဖွဲ့တဲ့ကော်မရှင်ရဲ့အပြီးသတ်ဥပဒေမူကြမ်းထွက်လာတဲ့အခါကျရင်တော့ပါလာနိုင်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲဒီအခါကျတော့တိုင်းရင်းသားတွေရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်တပ်ခန်းခွင့်ကိုကျမကိုဖန်ပြီးပိုင်ခွင့်တွေကိုအာမခံကြရပေးနိုင်တဲ့ပြည်စင်ချက်တွေကိုလည်းအလေးထားပြီးတော့အစိုးပြုဖို့ညီတိုင်းဆွေးနွေးဖို့ဒေါ်ဒီကြီးရအောင်လုပ်ဖို့အဆုံးဖြတ်အတိအကျအောင်လုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်။တစ်ဖက်ကဆရာခေါ်တော်သူလိုပဲဒါဒ ตําโลเยนักงานยีมาปาวนเนี่ยอคันญาณาโหช่อชะบุปิเสมะดิปุมมาดิตลอดเมียๆเลยไปตุยออกมาเลยแต่ตลอดเลยเล็กชื่อเฉยนี่มาเคยยินนี่ล่ะก็ไอ้ตําโลกูล่ะนักงานยีอ่ะนี่ช่อชะบุเนี่ยสะสะเปอุมมาดิกูปิเสมุสุยิงอ่ะลွတ်โตเรมาคนละ 35 อย่างไกลนูอปองติเยทอกขันมุยาบุลูอัตตะโลนอกตะเซงอ่ะอีน้องอยู่สานะขันอยู่เวจุบิโดแม้ไปป่ายวินชื่อดิสุสุปองเยเข้าแว่จ่อกะ ထောက်ခံရမယ်ဆိုတဲ့တတ်ထိုင်းချက်ကြီးကရှိနေပါတယ်အဲ့တော့မဲပေးပိုင်ခွင့်ရှိသူစုစုပေါင်းဆိုတာကမဲလာပေးတဲ့သူစုစုပေါင်းမဟုတ်ပါဘူးအဲ့ဒီအတွက်ကြောင့်မလို့ဒီတမတ်ချက်ဟာအင်မတန်မှမြင်မာတဲ့တမတ်ချက်တစ်ခုလို့ပြောရင်လည်းရတဲ့အနေအထားမျိုးရှိနေပါတယ်သို့တော်လည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းမှာပါတဲ့တမတော်ကိုနိုင်ငံကြီးကနေလျှော့ချမဲ့ပြင် alala masih dalam tu, negeri itu jangan awak tahu tak pakai.
Okay, dia orang ni bangjo biar jangan nausung tu kau meja marai. Tambah orang kagui uzi juga lor. Tambah orang kan kanau, nengah ia sotia dua buat nyaman deh. Dua dolar ber, nyaman nengah mah. Tapi nak subuh tanya mulai, lenda kan pergi berkhari. Ni itu ama damio lom melu suap piota buret cimare. So lor elu su piota le, cene condition poli. Ay supaya ni ini biro ni ni ya bu la la. Ti suin lor, belas orang umat cimare kerana sun cep jawabnya.
Jangan mengajar. แล้วสิอสูยาก็ฟอซองนี่แหละถ้าพี่น้องทุกเนี่ยๆลงงานสิเนี่ยแสงจองแล้วก็แล้วสิเราทุกနိုင်ငံရဲ့အကြပ်ဆက်ဆက်ဆိုင်ရေးအခြေအနေတော့အစိုးရတွေလွတ်တော်တွေရဲ့စွမ်းဆောင်ရေးဘက်ကနေတုံးကတ်မယ်ဆိုရင်တော့ကျွန်တော်တို့ရဲ့ငင်းမြေလောက်ကြမှာပဲဖြစ်ကောင်းဖြစ်လိမ့်မယ်လို့တော့ကျွန်တော်အဲ့လိုတုံးတ်ပါ
ဥကြံတာရဲ့မြန်မာအရေးတုံ့တက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဒေါ်ရာဆင်ရှင်။နိုင်ငံရေးမှာစစ်တပ်ရဲ့ခန်းကဏ္ဍကိုလျှော့ချဖို့အပါအဝင်2019ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီတွင်တက်ချက်မှာပဲဖြစ်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အယ်ဒီကဦးဆောင်ကြ
ွေးနွေးညာတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် UA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ UA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရည်လိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်တဲ့အကြောင်းထပ်မံဖိတ်ခေါ်ပါရစေ။အခုလူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။တရုတ်နိုင်ငံမှာစတင်ပြီးတော့တခြားနိုင်ငံတွေစီပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်အကြောင်းကိုသိကြရမှာဖြစ်ပါတယ်။ဝူဟာဗိုင်းရပ်စ်လို့လည်းခေါ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်ဟာ SARS ရောဂါနဲ့ MERS ရောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူရောဂါတစ်ခုဖြစ်ပြီးသတိပြုစောင့်ကြည့်ရတဲ့အနေအထားဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားပါတယ်။ဒါကြောင့်ကျန်းမာရေးဌာနကဒီဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ခြေမပြတ်စောင့်ကြည့်နေဖို့လိုအပ်တဲ့အကြောင်းဒေါက်တာတန်ဆောကတင်ဆက်ထားပါတယ်ရှင်။
ဇန်နဝါရီလ20ရက်နေ့ရက်စွဲနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်အရတရုတ်နိုင်ငံမှာဇန်နဝါရီလ20ရက်နေ့အထိဝူဟန်ဗိုင်းရပ်စ်လို့လူအများသိနေကြတဲ့ Novel Coronavirus ကူးစက်ခံထားရသူဦးရေဟာ288ဦးထိရှိလာပြီလို့သိရပါတယ်။တခွဲအတည်ပြုရောဂါပိုးတွေ့ရှိသူတွေထဲမှာ52ဦးဟာရောဂါပြင်းထန်လျက်ရှိနေပြီး12ဦးကတော့ဆွေးရတဲ့အခြေအနေရှိတယ်လို့သိရပါတယ်။ဝူဟန်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကို ไทยในเงี้ยจะไปในเงี้ยต้องกูเรียนในเงี้ยเนี่ยมีกันในเงี้ยในลุมิโอเที่ยวในเงี้ยเป็นบ้านในเงี้ยนี่มาเลยตุนียาวิพิดาเจ้าเที่ยวในเงี้ยวูฮันมิโอเนี่ยลีจางไต้เป็นแต่มูชินีเนี่ยมันเลยลุมิโอกาเลยวูฮันไวรัสเวียลล์ในเนี่ยอันนี้กูสวยงามลุพินีรับว่าเที่ยวในเงี้ยมาวูฮันมิโอเนี่ยเป็นบ้านมิโอเลยตัวละสิบเดือนมึงกูเสพเพียบผู้จูซานี่เลยใช่ไหมเที่ยวในเงี้ยวูฮันมิโอกาเนี่ยมีมาในเงี้ยมันเลยมิโอลีเซกูลีเสพเต
ကျမ်းမာရေးဌာနတွေထားပြီးစောင့်ကြည့်ရှုပေးနေတာကြောင့်စိုးရင်စရာမလိုဘူးလို့အခုလိုပြောပါတယ်ဒီလိုအင်ဖော်မေးရှင်းတွေရှိပေမဲ့ဆရာတို့ရဲ့စောင့်ကြည့်ရှုမှုကိုမလျှော့ပါဘူးအထူးသဖြင့်တော့ဆရာတို့ရဲ့အင်တာနက်ရှင်နယ်နော်နိုင်ငံတကာလေဆိပ်ဝင်ပေါက်တွေအထူးသဖြင့်တရုတ်ပြည်ကလာတဲ့လေချောင်းတွေအများဆုံးဆိုင်တဲ့နေရာတွေမန္တလေးလေဆိပ်ဖြစ်ပါမန္တလေးနိုင်ငံတကာလေဆိပ်မှာနော် ဒီကတော့ဆရာတို့အရင်ကရှိပါတယ်။ဒါပြင်တရုတ်ပြည်ကနေတိုက်ရိုက်ဝင်လို့ရတဲ့တရုတ်ဝင်ပေါက်တွေဖြစ်တဲ့မူဆယ်လူဝင်ပေါက်မျိုးမှလည်းကျွန်တော်တို့ကျမကြီးဌာနထားပြီးတော့เนาะအထူးသဖြင့်တော့ပြီးပါเนาะချာနာပြီးလူနာတွေဝင်လာတဲ့အခြေတွေကိုစောင့်ကြည့်ရှုတဲ့အနေအထားရှိပါတယ်။အဲ့တော့လက်ရှိအနေအထားကတော့စိုးရိမ်မှုအဆင့်เนาะအလောင်းမင်းစတေ့ချ်မှာမရှိပါဘူး။
ဝူဟန်ဗိုင်းရပ်စ်ဟာအရင်ကဖြစ်ပွားခဲ့မှုတဲ့ဆားစျောကနဲ့မားစျောကလိုကိုဖြစ်စေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂလာဝန်ကြီးဌာနရဲ့ Facebook နဲ့ website စာမျက်နှာတွေမှာထုတ်ပြန်ကြေညာထားတာပါ။တရုတ်နိုင်ငံဝူဟန်မြို့မှာသေဆုံးသွားတဲ့လူနာ6ဦးဟာအသက်အရွယ်ကြီးရင်သူတွေနဲ့နာတာရှိရောဂါအခံရှိတဲ့သူတွေဖြစ်တယ်လို့လည်းရေးသားဖော်ပြထားပါတယ်။ ဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာပြည်သူ့ကျန်းမာရေးရေးပေါ်အခြေအနေကြီးညာရန်တင့်မတင့်ဆိုတာကိုဆွေးနွေးဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေပြီးတော့အရေးပေါ်အစည်းအဝေးတစ်ရက်ပြုလုပ်ဖို့စီစဉ်နေပြီဖြစ်ပါတယ်။လောလောဆယ်မှာတော့ပြည်သူလူထုအနေနဲ့ဖြားနာချောင်းဆိုးနာခြေပြီးအသက်ရှူလမ်းကြောင်းဆိုင်ရာယောဂလက္ခဏာခံစားနေရသူတွေနဲ့အနီးကပ်နေထိုင ောင်နှာခေါင်းစည်းတက်ဆင်ပြီးသွားလာလှုပ်ရှားနေရတယ်လို့အလုံးလုံးနေတဲ့လူငယ်တွေကအခုလိုပြောပါတယ်
ဟုတ်ကဲ့ဦးဝမ်တုတ်ကွေးကြားဥပါတယ်ဦးဝမ်တုတ်ကွေးယောဂါကကျွန်တော်တရုတ်နိုင်ငံအစပြီးဖြစ်တာပေါ့အဲတရုတ်နိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့စားယောဂါနဲ့မားစ်ယောဂါကိုဖြစ်စေတဲ့ဗိုင်းရပ်စ်ပိုးနဲ့တမျိုးနဲ့လို့သိရပါတယ်ဟုတ
်ဟုတ်ကဲ့ရှင်ဟိုအများသောအဖြစ်လူထုထတဲ့နေရာတွေပေါ့နော်အဲ့နေရာတွေသွားကြအောင်ရှောင်ရှင်ရမယ်တကယ်လို့သွားပြမယ်ဆိုလို့ရှိရင်လည်းပေါ့နော်ဟိုမတ်စ်တွေတောက်သွားရမယ်ဟိုတကယ်လို့အဲ့လိုရှောင်ကျင်တဲ့နေပေါ့နော်
သူရန်ထူထပ်ပြီးတော့များပြားတဲ့နေရာတွေကိုသွားလာမယ်ဆိုလို့ရှိရင်လည်းနည်းနည်းလေးသွားမယ်အဲ့ဒါကိုလည်းရှောင်ရမယ်ပေါ့တကယ်လို့သွားခြင်းလည်းကျွန်တော်နှာခေါင်းစည်းလေးတွေတက်ပြီးတော့သွားတင်တယ်ပေါ့ဟုတ်
လောလောဆယ်မှာမြန်မာနိုင်ငံထဲကိုဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂဒါဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားခြင်းမျိုးမရှိသေးပါဘူး။တရုတ်ပြည်ကနေဝင်ရောက်လာနိုင်တဲ့ဝင်ပေါက်နေရာတွေကိုခရီးဆိုင်ပြီးစောင့်ကြည့်ထားတယ်လို့သိရပါဗျ။မန္တလေးလေးစိတ်ဟာတရုတ်ပြည်ကနေလေယာဉ်အများဆုံးဆက်ရောက်တဲ့လေစိတ်ဖြစ်တာကြောင့်မန္တလေးလေးစိတ်ကိုဦးစားပေးပြီးတော့စောင့်ကြည့်ထားတယ်လို့ဒေါက်တာဦးသာတွန်းကျော်ကပြောပါဗျ
။ဟုတ်ပါဆရာတို့အဲ့ဒါကိုဦးစားပေးပြီးကြည့်တာပြောတာ။ရန်ကုန်လေးစိတ်ကတော့အရင်တည်းကဆရာတို့မှစတဲ့ရှိတယ်။အခုတော့မန္တလေးလေးစိတ်ကိုဆရာတို့အားဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကမန္တလေးလေးစိတ်ကိုတနည်းကိုလေစနားစည်းတော့စိုက်နေတယ်ဆိုတာဆရာတို့အဲ့ဒီအချောက်ထားကြောင့်မန္တလေးလေးစိတ်ကိုဆရာတို့ဦးစားပေးပြီးတော့ဝင်လာတဲ့လူတွေကိုဂရုစိုက်စောင့်ကြည့်တဲ့အလုပ်တွေဆရာတို့လုပ်ပေးကြတယ်
။ဝူဟန်ဗိုင်းရပ်စ်ဟာ SARS ယောဂါနဲ့ MERS ယောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူယောဂါတစ်ခုဖြစ်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့သတိပြုစောင့်ကြည့်နေရတဲ့အနေအထားကိုရောက်ရှိလာတာကြောင့်မြန်မာပြည်သူလူထုအနေနဲ့လည်းဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ချင်မပြတ်စောင့်ကြည့်သတိပြုဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစွာစီစဉ်ထုတ်လွှင့်ပေးခဲ့တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ရှင်။နောက်ဆုံးရထားတဲ့သတင်းတွေအရဆိုရင်တော့ယောဂါကူးစက်ခံရသူစုစုပေါင်း 6,000 ကျော်နေပြီးသေဆုံးသူအရေအတွက်ကလည်း 130 ကျော်သွားပြီးဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုရန်တိုင်းစီစဉ်တင်ဆက်ပေးနေတဲ့အာကစားသတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ကကမ္ဘာကျော်ဘတ်စကတ်ဘောကစားသမား Kobe Bryant ရဟယင်ပြတ်ကျပြီးတော့ခွဲလွန်သွားခဲ့ပါတယ်။ AFC United 3ဘောလုံးပွဲမှာတော့တောင်ကိုရီးယားလူငယ်အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတွေထဲမှာ Grand Slam ဖလားကိုအများဆုံးရထားတဲ့ Australia နိုင်ငံသူ Margaret Court ကိုတော့ Australian Open Supala ကိုဂုဏ်ပြုချီးမြှင့်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအမေရိကန်ကဘာကျော်ဘတ်စကတ်ဘောကစားသမား Kobe Bryant ကွယ်လွန်သွားခဲ့ပါပြီ။သူနေထိုင်တဲ့ Los Angeles မြို့မှာတနင်္ဂနွေနေ့ကရဟင်းပြတ်ကျပြီးတော့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ရဟင်းပြတ်ကျတဲ့အထက်မှာသူနဲ့နောက်ထပ်၈ဦးလည်းသေဆုံးသွားခဲ့ပြီးတော့အိမ်ထဲမှာအသက်၃နှစ်အရွယ်သူသမီးဖြစ်သူ Gianna လည်းပါသွားခဲ့ပါတယ်။ Kobe Bryant ဟာသူသမီးဖြစ်တဲ့ဒီ Gianna ရဲ့ဘတ်စကတ်ဘောပွဲကိုအသွာ LA မြို့အနောက်မြောက်ဘက်မိုင်60အကွာက Calabasas တောင်ကုန်းဒေသမှာရဟင်းပြတ်ကျသွားခဲ့တာဖြစ်ပါတယ်။ Bryant ဟာကစားပွဲတွေရှိတိုင်းအလီမျိုးရဲ့ရင်ကြောမိတ်ဆုံးမှုပြဿနာကိုရှောင်ရင်လာကြောင့်သူ့ရဲ့ကိုပိုင်ရဟန်းရင်နဲ့သွားလို့ရှိသူလည်းဖြစ်ပါတယ်။အခုလိုကိုဘီဘရိုင်ယန်ကွယ်လွန်သွားတဲ့အတွက်အမေရိကန်တနိုင်ငံလုံးသားမကကွာတော်မာရောအားကစားလောကတစ်ခုလုံးကပါဝမ်းနဲ့ချီကွဲခဲ့ကြပါတယ်။လက်ရှိအမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတဟောင်းဘရက်ဥပမာရောပါဝယ်ကဘာကျော်ဘတ်စကတ်ဘောကစားသမားတွေနဲ့အားကစားသမားတွေကသူတို့ရဲ့လူမှုကွန်ရက်တွေကနေဝမ်းနဲ့ကြောင်းတွေရှင်းသားခဲ့ကြပါတယ်။NBA basketball ပြိုင်ပွဲတမိုင်းမှာအမှန်အများဆုံးသင်ယူပေးထားတဲ့ Abdul Jabbar ကတော့
It's very difficult for me to put in words how I feel about the loss of Kobe Bryant.
Kobe ကိုလွန်သွားတဲ့အတွက်ပြောမပြဒက်လောက်အောင်ပါပဲ။သူငယ်ငယ်17နှစ်17နှစ်လောက်ကကျွန်တော်ဆုံမှုတဲ့သူ့ဘေးဂျိုးနဲ့ကျွန်တော်တွေကတငယ်ချင်းဖြစ်တယ်လို့တိုင်ပဲလည်းဖြစ်ပါတယ်။အခု Kobe ကိုလွန်သွားတဲ့အတွက်သူ့မိသားစုအတွက်ဝမ်းနဲ့စိတ်ကောင်းပြုမိပါတယ်။သူဟာမိသားစုကိုချစ်ခင်တွေ့တာတဲ့သူတယောက်ဖြစ်တယ်လို့အရန်ကိုတော်တဲ့အစားသမားတယောက်ဖြစ်ပြီးလူငယ်တွေကိုလည်းအများကြီးအားကြအတူယူစေတဲ့သူတယောက်ဖြစ်ပါတယ်။ LA Lakers နဲ့ NBA တပိုင်းမှာအကောင်ဆုံးတိုက်စစ်မှုတွေထဲကတယောက်ပါ
။ဒါပြင် American ကကဘာကျော်ကောက်သီးသမား Tiger Woods ကလည်းမယုံနိုင်လောက်အောင်ဝမ်းနဲ့ကြာကောင်းတဲ့နေ့တစ်နေ့ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြင်ဘောလုံးလောကတင်းနစ်လောကပါဝင်အားကစားနယ်ပယ်အသီးသီးကလည်း Kobe Bryant ကွယ်လွန်ခဲ့တဲ့အပေါ်မှာဝမ်းနဲ့ကြောင်းနဲ့ရှင်းသားခဲ့ကြပါတယ်။ PSG တိုက်စစ်မှုနေမကလည်းတနင်္ဂနွေနေ့ကလီလီနဲ့ကစားတဲ့ပွဲအတွက်မှာဒုတိယဂိုးအသွင်းအပြီးမှာလန်နဖတ်နဲ့ဒီ Kobe Bryant ရဲ့နံပါတ်24ကိုရည်ညွှန်းပြီးတော့ဂုဏ်ပြုခဲ့ပါတယ်။ Kobe Bryant ဟာ LA Lakers အသင်းမှာ1996ကနေ2016အထိနှစ်ပေါင်း20ကြာကစားခဲ့ပြီးတော့ Lakers နဲ့အတူNBA Champions League ဖလားကို၅ကြိမ်ရခဲ့ပြီးတော့ American အသင်းနဲ့အတူ2008နဲ့2012 Olympic ရွှေစိတ်တွေ၂ကြိမ်ရခဲ့သူဖြစ်ပါတယ်ခင်ဗျာ။ဘောလုံးပွဲတွေမှာတော့ထိုင်းနိုင်ငံမှာကျင်းပတဲ့ AFC U23 Asia U23 လူငယ်ဘောလုံးပြိုင်ပွဲမှာတော့တောင်ကိုရီးယား U23 အသင်းကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။တောင်ကိုရီးယားနဲ့ Saudi Arabia အသင်းတို့တနင်္ဂနွေနေ့ကဘောလုံးကြာမှာတောင်ကိုရီးယားကတကူကူမရှိနဲ့အန်သွားတာပါ။ဒီဘက်မှာတောင်ကိုရီးယားဘက်ကခြေသားနဲ့ဂိုးသွင်းဝင်ရခဲ့ပေမဲ့ဂိုးသွင်းမသေးကြတာရဲ့ sorry နောက်တန်းနဲ့ဂိုးသမားတွေပြင်းပြခံကာကွယ်ခဲ့တာကြောင့်ဂိုးမရခဲ့ပဲနှစ်သင်းလုံးပုံမှန်ပွဲချိန်အတွင်းမှာဂိုးမသွင်းနိုင်ခဲ့ပါဘူး။တောင်ကိုရီးယားအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့အချိန်ပို112မိနစ်အရောက်မှာဂျောင်တိတ်ဝုတ်ကခေါင်းတိုက်သွင်းယူခဲ့တာပါ။ဒါကြောင့်နောက်ဆုံးမှာတောင်ကိုရီးယားက sorry ကိုတကူကူမရှိနဲ့နိုင်ပြီးတော့2020 AFC U23 Champion Cup လောက်ကိုကျသွားခဲ့ပါတယ်။အကိုရီးယားနီးပြကင်မဲ့ဘန်ကတော့အခုလိုချန်ပီယံဖြစ်ခဲ့တာနဲ့ပတ်သက်ပြီ
းဆမ်이대가굉장히힘들고어려웠습니다왜냐면저희가
ဒီပြိုင်ပွဲကတကယ်ခက်ခဲပါတယ်ကျွန်တော်တို့မှာရီမန်းကျက်နှစ်ခုရှိပါတယ်ကျွန်တော်တို့ကစားသမားတွေကိုပိုကောင်းတဲ့ကစားသမားတွေဖြစ်လာအောင်သူတို့ပါသူတို့တက်တည်ပြနိုင်ဖို့အတွက်အားလုံးကိုဘယ်လိုအခွင့်အရေးပေးမလဲဆိုတာကိုပြိုင်ပွဲမတိုင်ခင်ကလေးကကျွန်တော်တို့လုပ်ခဲ့ကြပါတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့အနေနဲ့ပြိုင်ပွဲမှာရလက်ကောင်းဖို့လည်းလုပ်ရတော့ဒါကကျွန်တော်တို့အတွက်အရန်ခက်ခဲခဲ့ပါတယ
်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်2020အိုလံပစ်အမျိုးသမီးဘောလုံးခြေစစ်ပွဲတွေကိုတရုတ်နိုင်ငံမှာမကျင်းပတော့ပဲတခြားမှာပြောင်းရွှေ့ကျင်းပသွားဖို့ကိုအာရှဘောလုံးဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါတယ်ဩစတြေးလျတရုတ်ထိုင်ဝမ်နဲ့ထိုင်းလေးနိုင်ငံပါဝင်တဲ့2020အိုလံပစ်ခြေစစ်ပွဲအုပ်စုဘီပွဲစဉ်တွေကိုတရုတ်နိုင်ငံနန်ဂျင်းမြို့မှာအစောပိုင်းကကစားဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံမှာအခုလက်လောဖြစ်နေတဲ့ကူးစက်ရောဂါဗိုင်းရပ်စ်ပိုးတွေကြောင့်ပွဲစဉ်တွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာပြောင်းပြီးကျင်းပသွားဖို့အာရှဘောလုံးဖွဲ့ချုပ် PFC ကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ ။တင်းနစ်ပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးတွေဘက်မှာ Grand Slam ဆုဖလားအများဆုံးရထားတဲ့ဩစတြေးလျနိုင်ငံက Margaret Court ကို Australian Open Champion ဆုဖလားနဲ့ဂုဏ်ပြုလိုက်ကြပါတယ်။ Margaret Court ဟာ Career Grand Slam လို့ခေါ်တဲ့တနေ့တွင်Grand Slam Supla 4ခုစလုံးကိုရခဲ့တဲ့250ပြည့်အထိမ်းအမှတ်ဖြစ်တဲ့အခုလိုသူ့ကိုချီးမြှင့်လိုက်တာဖြစ်ပါတယ်။ Margaret Court ဟာ1980ခုနှစ်ကတနည်းအတွက်မှာ Grand Slam Supla 4ခုစလုံးကိုဘိုးဆွဲခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေထဲမှာတော့တနည်းအတွင်း Grand Slam ဖလားပြိုင်ပွဲအားလုံးကိုအနိုင်ရဘူးလားဆိုလို့၃ဒါရှိပြီးတော့အမေရိကန်ကမော်ရင်ကော်နယ်လီဘာဂရက်ကော့နဲ့ဂျာမနီကစတက်ဖီဂရက်ဆိုပဲဖြစ်ပါတယ်။မော်ရင်ကော်နယ်လီကထောင်က၅၃ခုနဲ့မှာရရှိခဲ့တာဖြစ်ပြီးတော့စတက်ဖီဂရက်ကတော့ထောင်က၈၈မှာရခဲ့တာပါ။ဘာဂရက်ကော့ဟာဂရန်ဒ်ဆလမ်စုဖလားကိုလည်း၂၄ဒိန်နဲ့အများဆုံးစံချိန်တင်ထားပြီးတော့အခုချိန်ထိတူတင်ထားတဲ့စံချိန်ကိုဘ
ကိုရနိုင်စီစဉ်တိဆက်ပေးနေတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။ ဗီယူအီမြန်မာဝိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကောင်ကစပြီးရက်ဆိုင်တော့မှာဖြစ်ပါတယ်။ဗီယူအီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ဗီယူအီမိုဘိုင်းအက်ပ်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်။အက်ပ်နဲ့အန်ဒရိုက်ဖုန်းနဲ့မျိုးစလုံးအတွက်သက်ဆိုင်ရာအက်ပ်စ
application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်ဗီအိုအမေရိကန်တန်ခါးနေထုတ်လွှင့်ပေးနေတဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ57 kHz 585နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်မနေ့ကကြာသာပတင်းနေ့မနေ့ဖက်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေသတင်းလွှာတွေနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့လူလူကျမ်းမာရေးဘလော့ဂါတွေပြောသမျှစတဲ့ပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုပုံတူးနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပること 132ယောက်ထိတိုးလာနေပြီးနိုင်ငံတော်များကတရုတ်နိုင်ငံကိုခီးသွွာလာပြီးပုံမတင်းကျပ်လာခြင်းမှာပဲတရုတ်နိုင်ငံရောက်နိုင်ငံသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့စပြန်ခေါ်နေပါပြီ virus 4စတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တိုကျိုမြို့တော်ဟန်နဒါ၄စစ်ကိုစင်လုံကချက်လျင်ဒီစင်းနဲ့ပြန်ခေါ်လာခဲ့တာပါစင်လုံကလျင်ဒီစင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့အလက်စကာပြည်နယ်ကိုရောက်လာပြီးကျန်းမာရေးချင်းတွေစောင့်ကြည့်စစ်ဆေးဖို့လည်းစီစဉ်ထားကြပါတယ်ဩစတြေးလျ၊နယူးဇီလန်၊ပြင်သစ်၊ရုရှားပါဝင်တခြားနိုင်ငံတွေကလည်းဝူဟန်မြို့မှာရောက်နေတဲ့နိုင်ငံသားတွေကိုဒီသတင်းပတ်ထည်ပြန်ခေါ်မယ်ကြောင်းပြောဆိုထားကြတာပါ။တရုတ်နိုင်ငံအပြင်ပြည်ပမှာပါကူးစက်သူ6000ကျော်ရှိနေတဲ့အချိန်မှာပဲတရုတ်နိုင်ငံနဲ့ပြည်ဆွေးနေတဲ့လေရင်ခီးစဉ်တော်တော်များများကိုလည်းလေကြောင်းလိုင်းတွေကရန်နာထတာတွေရှော့ချတာတွေလုပ်မယ်ကြောင်းကြေညာထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကျန်းနာစစ်ဆေးနေတဲ့ထက်လွတ်တော်မှာဒီနေ့မှာတော့ထက်လွတ်တော်အမတ်တွေကမေးမြန်းကြမှာပါ။သမ္မတကိုအရေးယူရေးအလွတ်တော်အမတ်တွေရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းအကျိုးဆောင်ရှိနေရဲ့ရှောင်လဲချက်တွေကိုသတင်းတစ်ပတ်နှီးပါးကြာနားထောင်ခဲ့ကြပြီးတော့လွတ်တော်အမတ်တွေမေးမြန်းကြမှာလည်းဖြစ်ပါတယ်။ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်တရားစွဲထားတဲ့အမှုတွေနှစ်ဖက်ကနဦးရှောင်လဲချက်တွေဖြစ်ဖို့ ICJ တရားရုံးကရည်သတ်မှတ်လိုက်ပါတယ်။ဂမ်ဘီယာဘက်ကအမှုတွေအခုနှစ်ဇူလိုင်လ23ရက်နေ့မှာစတင်လျှောက်ထားမှာဖြစ်ပြီးမြန်မာနိုင်ငံဘက်ကတော့2021ခုနှစ်ရှင်းနှစ်ဇန်နဝါရီလ25ရက်နေ့မှာခြေဖက်လျှောက်ထားချက်ပေးရမယ်ကြောင်းတရားရုံးကမနေ့ကရည်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။ခုညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Tester Windirect ဖြစ်ပါတယ်။မနေ့ကကြာသပတေးနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.